မစ္စတာဂိုင်ရိုက်တာဒါဟာမြန်မာနိုင်ငံကိုပထမဦးဆုံးသွားရောက်တဲ့ခီးစဉ်ဆိုတော့မြန်မာပြည်ပေါ်ပထမအမြင်ကိုလွှမ်းခြုံပြီးပြောပြပါအောင်ခင်ဗျာဆိုလိုတာကလူတွေဟာလွတ်လပ်တဲ့လူအဖွဲ့အစည်းကလူတွေနဲ့တူရက်လားဆိုရင်ကြောင်းကြားမှုတွေနဲ့နေနေကြတဲ့ပုံစံပေါက်နေသလားစသဖြင့်ပါခင်ဗျာ
It is my personally my first visit to the country but obviously my colleagues have been on many occasions
ဒါဟာကျွန်တော်အနေနဲ့ကိုယ်တိုင်သွားရောက်တဲ့ပထမဆုံးခီးစဉ်ဖြစ်ပေမဲ့ကျွန်တော်တို့စီကလူတွေမကြခဏသွားရောက်ခဲ့ကြပြီးပါပြီကျွန်တော်တို့အားလည်းယုံတယုံလဲအဲ့ဒီမှာရှိနေတာပါဒါကြောင့်အဲ့ဒီမှာဘလို့အခြေအနေရှိတယ်ဆိုတာတော့သူတို့ကောင်းကောင်းသိထားကြပါတယ်အခြေအနေကတော့ခက်ခဲတဲ့အခြေအနေပါပဲလွတ်လွတ်လပ်လပ်ပြောဆိုလုပ်ကိုင်ဖို့မလွယ်ကူပါဘူးကျွန်တော်တို့အားလည်းအနေနဲ့တော့အဓိကအားဖြင့်အတင်းအဓမ္မအလုတ်ကျန်းခိုင်းစင်မှုကိစ္စကိုအဓိကကင်ထွယ်ဖြေရှင်းဖို့တာဝန်ရှိတာပါဒီကိစ္စကိုလည်းပုံဝင်လင်းလင်းပြောဆိုဆွေးနွေးနိုင်တဲ့အခြေအနေမရှိတဲ့အတွက်ခက်ခက်ခဲခဲလုပ်ကိုင်နေရပါတယ်
ဒါကတော့လူတို့အခြေအနေပေါ့ခင်ဗျာအနာဘိုင်းတွေဘက်ကရောပွင့်ပွင့်လင်းလင်းနဲ့လူလူလားလားရှိကြပါရဲ့လားမစ္စတာရိုက်တာနဲ့တွေ့ဆုံဆွေးနွေးရခါမှာ
Well we had a very open conversation with the authorities we met with the labor
အနာဘိုင်းနေနဲ့ကျွန်တော်တို့ကတိတ်ကိုပွင့်ပွင့်လင်းလင်းဆွေးနွေးခဲ့ကြပါတယ်အလို့သမားဝန်ကြီးနဲ့တွေ့ခဲ့ပါတယ်ရှင်းနေကြုံနဲ့လည်းတွေ့ခဲ့ပါတယ်သူတို့လည်းကျွန်တော်တို့လုပ်ရမယ့်ကိစ္စနဲ့ပတ်သက်လို့ပွင့်ပွင့်လင်းလင်းရိုးရိုးသားသားပြောကြတယ်လို့ကျွန်တော်ထင်ပါတယ်
အဲလိုအရာရှိတွေအရင်ကလည်းမြန်မာနိုင်ငံကိုသွားခဲ့ကြတယ်အဲ့ဒီမှလည်းအဲလိုရုံးတစ်ခုဖွင့်ထားတယ်ဆိုတာဟုတ်ပါတယ်ဒါပေမဲ့ခင်ဗျားလိုအဲလိုအစင်းမြင့်အရာရှိကြီးတူသွားတဲ့အခါလူတွေကပူပြီးမျှော်လင့်ချက်ထားကြပါတယ်ဒါကြောင့်ပြောပါအောင်ခင်ဗျာဒီခီးစဉ်အတွင်းမှာအထူးသဖြင့်ဘယ်လိုအောင်မြင်မှုတွေရရှိသလဲဆိုတာ
Well of course the main objective of our mission was to extendthe understanding the supplementary understanding
ဟုတ်ပါတယ်ဒီခီးစဉ်ရဲ့အဓိကရည်ချက်ကတော့ ILO ဆက်သွယ်ရေးယုံနဲ့အလုတ်ကျန်းစီခိုင်းမှုတိုင်တန်းချက်အေးအေးရေးဆိုတဲ့သဘောတူညီချက်တက်တန်းတိုးဖို့ကိစ္စဖြစ်ပါတယ်အဲ့ဒီကိစ္စမှာတော့ကျွန်တော်တို့အောင်မြင်မှုရရှိခဲ့ပါတယ်ဒါအပြင်အလုတ်သမားများရဲ့လွတ်လပ်သောအဖွဲ့အစည်းခွင့်စုဝေးခွင့်စတဲ့ကိစ္စတွေကိုလည်းဆွေးနွေးခဲ့ပါသေးတယ်မြန်မာအစိုးရကသူတို့ဟာဒါရီနဲ့ပတ်သက်ပြီးဥပဒေသေးတရရေးဆွဲနေတယ်ဆိုပြီးအဲလိုကိုမိနစ်တုန်းကအကြောင်းကြားခဲ့တာပါအလုသမားသမဂ္ဂဖွဲ့စည်းခွင့်ကိစ္စဖြစ်ပါတယ
်အဲဒီတော့မြန်မာနိုင်ငံမှာလွတ်လပ်တဲ့အလုသမားသမဂ္ဂတရပေါ်ပေါက်လာနိုင်တဲ့အလားအလာတွေတွေ့မြင်နေရပြီလားခင်ဗျာမကြာမီကာလအတွင်းမှာအလုသမားသမဂ္ဂတွေပေါ်ပေါက်လာနိုင်ပြီလားခင်ဗျာ
Well what we can say that's of course not an easy question to answer what we can say is that the government clearly has stated its intention
ဒါဟာဖြေရလွယ်တဲ့မေးခွန်းတစ်ခုတော့မဟုတ်ပါဘူးဒါပေမဲ့ကျွန်တော်တို့ပြောနိုင်တာကိုပြောရမယ်ဆိုရင်သူတို့ဟာဒီအတွက်ဥပဒေသေးတရားဖော်ဆောင်ဖို့ရည်ရွယ်ချက်ရှိတယ်လို့ဆိုပါတယ်ဒီကိစ္စဟာနှစ်မဆိုင်ပဲလပိုင်းအတွင်းပေါ်ထွက်လာဖို့မျှော်လင့်တယ်လို့လည်းဆိုပါတယ်ပြီးတော့အဲ့ဒီဥပဒေဟာ ILO ကချမှတ်တဲ့လွတ်လပ်စွာဖွဲ့စည်းစုဝေးခွင့်စံနေတဲ့အကန့်ကြီးမှာဖြစ်တယ်လို့လည်းပြောပါတယ်အဲ့ဒီတော့ဒီဥပဒေဟာဘယ်လိုပုံစံဖြစ်လာမလဲဆိုတာအခုကျွန်တော်တို့စောင့်ကြည့်ကြရမှာပါတကယ်ပေါ်ထွက်လာတဲ့အခါလက်ရှိဖြစ်နေတဲ့အခြေအနေအောက်မှာအဲ့ဒီဥပဒေကိုဘလို့အသက်ဝင်ထိရောက်မှုရှိစေမလဲဆိုတာတော့ကြည့်ရအောင်ပါဗျာ
။ဒါဟာသိကောင်းပါတယ်။ဒါပေမဲ့ ILO ရဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးလူတော်တော်များများကအမလို့အားမရဖြစ်နေကြပါတယ်။ NLD အပါအဝင်ပေါ့ခင်ဗျာ။မြန်မာနိုင်ငံအစိုးရနဲ့အပြန်လှန်သဘောတူညီချက်သက်တမ်းတူရဲဆိုတဲ့ကိစ္စကိုကြိုဆိုကြပေမဲ့ ILO ဟာဓာတ်ထက်ပိုပြီးလုံသိနေတယ်လို့ထောက်ပြနေကြပါတယ်ခင်ဗျာ
။ Yes, of course we heard from several people including some of the community based organizations with which we
work ကျွန်တော်တို့လည်းလူပေါင်းစုံစီကဒါမျိုးကြားရပါတယ်ကျွန်တော်တို့နဲ့တွဲလုံနေတဲ့အောက်ခြေအဖွဲ့စီတွေစီကတဆင့်ကြားရပါတယ်သဘောတူညီမှုတက်တန်းတိုးတာကြိုးဆိုကြတယ်အားလုံးရဲ့အခမ်းအနားသိအရေးကြီးတယ်တားတဲ့ပို့ပြီးလှုပ်ပေးနိုင်ဖို့လိုလားနေကြတယ်လို့ဆိုပါတယ်ဒီအတွက်တော့အခြေအနေဟာဘလောက်ပေးသလဲဆိုတာလဲကျွန်တော်တို့ကြည့်ရပါသေးတယ်ဒါပေမဲ့အခုလောလောဆယ်မှာလှုပ်ဆောင်နေတာဟာလဲအလေးအနက်ဖော်ပြကြရမယ်ကိစ္စလို့ထင်ပါတယ်အလုတ်ကျန်းစီခိုင်းမှုအတွက်တိုင်ကြားချက်တွေဟာအလင်းအမြန်ကြီးတိုးတက်လာနေပါတယ်ပြီးခဲ့တဲ့နှစ်နှစ်အတွင်းမှာကိုနှစ်ဆတိုးလာခဲ့ပါတယ်မှန်ပါတယ်အိုင်လိုအနေနဲ့တခြားစိတ်ဝင်စားတဲ့လုပ်ရည်တွေရှိပါတယ်ဒါပေမဲ့လောလောဆယ်မှာတော့အဲ့ဒီကိစ္စကိုအဓိကထားပါတယ
်ဒီကိစ္စကိုပဲအဓိကထားတယ်ဆိုတော့တိုင်တန်းချက်တွေကိုလက်ခံတာပဲလားခင်ဗျာတိုင်စားဘူးပဲလက်ခံတာကိုအဓိကထားပါသလားတိုင်ကြက်တွေပြည်လည်မှုရရှိအောင်ဖြည့်ရှင်းရောအလေးနဲ့မထားဘူးလားခင်ဗျာ
Well we discussed with the authorities follow up on the complaints in fact about 2/3 of the complaints deal with the recruitment of
တိုင်စာရေးယူဖြည့်ရှင်းရေးကိစ္စနဲ့ပတ်သက်လို့လည်းအာဏာပိုင်တွေနဲ့ဆွေးနွေးခဲ့ပါတယ်တကယ်တော့တိုင်ကြားစာတွေရဲ့3ပုံ2ပုံဟာ အရွယ်မရောက်သေးတဲ့ကလေးငယ်တွေကိုစစ်မှုထမ်းခိုင်းတာနဲ့ပတ်သက်နေပါတယ်။ဒါဟာအဓိကတိုင်ကြားတဲ့ကိစ္စပါ။ဒီကိစ္စဟာ ILO Constitution အပိုက်29အရအတင်းအဓမ္မအလုံးကျမ်းစေခိုင်းမှုနဲ့အကျုံးဝင်ပါတယ်။ဒီလိုကလေးစစ်သားတိုင်ကြားမှုတွေအတွက်အရေးယူဆောင်ရွက်ချက်တွေဖြည့်ရှင်းချက်တွေအတော့ကိုရှိနေပါတယ်။ဒါဟာရလကောင်းပါ။တိုးတက်မှုရှိနေတာပါ။ကျွန်တော်ဗမာပြည်ထဲရောက်နေတဲ့3ရက်အတွင်းမှာတောင်စစ်တပ်ထဲသွတ်သွင်းခံထားရတဲ့ကလေးနှစ်ယောက်ကိုပြန်လွတ်ပေးတာတွေ့ခဲ့ရပါတယ်။ဆိုတော့ကျွန်တော်ကိုယ်တိုင်ရလတ်ကိုမြင်နေရတာပါ။တခြားအာရမအလုတ်ကျန်းစေခိုင်းမှုပြဿနာတွေနဲ့ပတ်သက်လို့အမှန်တမ်းပြောရရင်တော့ရလတ်ကဒီလောက်မကောင်းပါဘူး
။လယ်ရီမြေရီအတင်းအဓမ္မသိမ့်ယူတဲ့ကိစ္စကိုရောခင်ဗျာမြေသိမ့်တဲ့သတင်းတွေလည်းပဲအမြဲလိုလိုပေါ်ထွက်နေပါရဲ့ဒီကိစ္စရော ILO လုပ်ပိုင်ခွင့်နဲ့အကျုံးဝင်ပါသလားဘယ်လိုဆောင်ရွက်ခဲ့ပါသလဲခင်ဗျာ။
Yeah, indeed, many people talk to us about different types of land problems. It's quite clear that people are worried about land confiscation and other types of issue connected
to ownership. မြေယာပြဿနာမျိုးစုံကိုလူအများအပြားပြောနေကြပါတယ်။မြေယာသိမ်းယူတဲ့ကိစ္စ၊မြေယာပိုင်ဆိုင်မှုကိစ္စ၊မြေယာအသုံးချမှုကိစ္စတွေနဲ့ပတ်သက်ပြီးလူလူအကြားဆိုးရိမ်မှုတွေအများကြီးရှိနေပါတယ်။ခင်ဗျားမေးတာမှန်ပါတယ်။ဒီကိစ္စတွေနဲ့ဘယ်နေရာမှာစီချရမလဲဆိုတာအတော်ခက်ခဲပါတယ်တချို့ကိစ္စတွေမှာအတင်းအဓမ္မအလုတ်ကျန်းစေခိုင်းမှုနဲ့တက်ဆိုင်ပါတယ်ဒါဟာ ILO ရဲ့လုတ်ပိုင်ခွင့်နဲ့ပတ်သက်ပါတယ်တချို့ကကျွန်တော်တို့လုတ်ပိုင်ခွင့်နဲ့မတက်ဆိုင်ပါဘူးဘယ်ကိစ္စဟာ ILO နဲ့တက်ဆိုင်တယ်ဘယ်ကိစ္စကမတက်ဆိုင်ဘူးလို့စဉ်းစားရတာလည်းအခက်အခဲရှိပါတယ်လွှမ်းခြုံပြီးပြောနိုင်တာကတော့မြေယာပြဿနာဟာမြန်မာပြည်အတွင်းမှာနေထိုင်သူအားလုံးအတွက်အမတန်အရေးကြီးတဲ့ကိစ္စတစ်ရပ်ဖြစ်နေတယ်ဆိုတာပါပဲ
ကျွန်တော်နောက်မေ့ချင်တဲ့ကိစ္စတစ်ခုကစစ်မှုမထမ်းမနေရဥပဒေကိစ္စပဲဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့လည်းမြန်မာပြည်သူတွေစိုးရိမ်ခင်ဖြစ်နေကြတယ်ဆိုတာကြားရပါတယ်။တချို့ကလည်းဒါဟာကလေးစစ်သားစုဆောင်းမှုကိုအစားထိုးဖို့လှုပ်လာတာလို့သုံးသပ်နေကြပါတယ်။ဒီဥပဒေကိစ္စကိုရောမြန်မာအန်ပိုင်တွေနဲ့အဲလိုအရာရှိသူအနေနဲ့ဆွေးနွေးခဲ့ပါလားခင်ဗျာ
။ Conscription law it was not a subject of our immediate discussions with the government because the conscripting people to the military is not in itself a violation of ILO
စစ်မှုမထမ်းမနေရဥပဒေကိစ္စကတော့ကျွန်တော်တို့ချက်ချင်းဆွေးနွေးရမယ်ပြဿနာမဟုတ်သေးပါဘူးလူတွေကိုစစ်မှုထမ်းခိုင်းတာတက်တက်ကတော့ ILO convention ကိုချိုးဖောက်ရမရောက်ပါဘူးပြဿနာကအဲ့လိုစစ်မှုထမ်းခိုင်းတဲ့ကိစ္စမှာအသက်မပြည့်သူတွေပါလာမှဖြစ်မှာပါအခုလောလောဆယ်မှာတော့ဆွေးနွေးစရာမဟုတ်သေးပါဘူးတကယ်လက်တွေ့ကျင့်သုံးလာတဲ့အခါမှာပြဿနာရှိလာရင်တော့ကျွန်တော်တို့နဲ့ပတ်သက်လာမှာပ
ါ။ဒေါင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့တဲ့ကိစ္စလည်းနည်းနည်းပြောပါဦးခင်ဗျာ။အနာပိုင်းနဲ့ဆွေးနွေးခဲ့တာနဲ့ကြောက်ချမှုရှိပါသလားအကြောင်းအရာအဖြစ်တုံ့ပြန်ချက်ကဘယ်လိုကြောက်ချမှုရှိပါသလဲခင်ဗျာ
။ Yeah, obviously Aung San Suu Kyi told us we spoke in some detail about the work of the ILO.
ကျွန်တော်တို့က ILO ရဲ့လုပ်ဆောင်ချက်တွေကိုအသေးစိတ်ရှင်းပြပါတယ်။ကျွန်တော်တို့ရဲ့တာဝန်ကိုပြည့်မြောက်အောင်ကြိုးပမ်းမှုတွေကိုရှင်းပြပါတယ်။ ILO ရှိနေတာကိုဒေါင်ဆန်းစုကြည်ကကြိုးဆိုပါတယ်။ဒါဟာတိုင်းပြည်အတွက်အကျိုးရှိတဲ့လှုပ်ဆောင်ချက်လို့သူမကယူဆပါတယ်။ကျွန်တော်တို့လုပ်နေတာကိုလည်းသိပါတယ်။ဒါပေမဲ့ ILO အနေနဲ့ပို့ပြီးလုပ်နိုင်ဖို့မျှော်လင့်တယ်လို့ဆိုပါတယ်။အခွင့်သာရင်သာသလို ILO အနေနဲ့ဆက်လက်အားဖြည့်ဆောင်ရွက်ဖို့လည်းပြောပါတယ်။ဒါဟာဒေါ်ဆန်းစုကြည်ပြောလိုက်တဲ့အဓိကအချက်တွေပါ
။ကုလသမဂ္ဂရဲ့လူခွင့်ရေးဆိုင်ရာအထုကိုယ်စားလှယ် Mr. Thomas Ohe Kantana ကမြန်မာနိုင်ငံမှာလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ပြစ်မှုတွေဆေးရသွေးမှုတွေရှိနေတဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးကုလသမဂ္ဂကကြီးကြပ်ကုတ်ကဲတဲ့စုံစမ်းရေးကော်မရှင်ဖွဲ့ဖို့အဆိုပြုထားပါတယ်မြန်မာနိုင်ငံလူအခွင့်အရေးကိစ္စကိုလေ့လံနေတဲ့အဲလိုအကြီးအကဲတယောက်အနေနဲ့ဒီကိစ္စကိုဘယ်လိုမြင်ပါလဲခင်ဗျာအဲလိုစုံစမ်းစစ်ဆေးဖို့ဆိုတာဖြစ်လာနိုင်တယ်ထင်ပါသလား
I don't know if it is possible but I have to say that in this matter the ILO has not got a position it's not something which the ILO
ဖြစ်နိုင်တယ်မဖြစ်နိုင်ဘူးဆိုတာကျွန်တော်မသိပါဘူးဒီကိစ္စမှာ ILO ရဲ့ရည်ရည်ချက်မရှိပါဘူး ILO မှာဒီကိစ္စကိုဆွေးနွေးဖို့ဆိုတဲ့ policy လည်းမရှိပါဘူးဒီကိစ္စအတွက် Mr. Quintana ကအဆိုပြုထားတယ်ဆိုတာကိုတော့ကျွန်တော်တို့သိနေပါတယ
် ILO သမိုင်းမှာသက်ဆိုင်ရာနိုင်ငံတစ်ခုခုနဲ့အစိုးရတရားရက်နဲ့အပြင်းထန်ဆုံးထိတိုက်ရင်ဆိုင်ဖြစ်ခဲ့ရတဲ့ပြဿနာကဘယ်နိုင်ငံနဲ့ဖြစ်ခဲ့တယ်လဲဘယ်ပြဿနာလဲဆိုတာကိုနောက်ဆုံးမေးချင်ပါတယ်ခင်ဗျာ
Well, I must say that it's difficult to make a judgment on the worst case, but there are two things to say. One is that in the case of Myanmar, the ILO...
ဆိုဝါဆုံးပြဿနာကဘယ်ပြဿနာလဲဆိုတာဆုံးဖြတ်ဖို့ခက်တယ်လို့ပြောရမှာပါ။ဒါပေမဲ့ပြောစရာနှစ်ချက်ရှိပါတယ်။တစ်ချက်ကမြန်မာနိုင်ငံကိစ္စမှာ ILO ဟာတမိုင်းမှာတစ်ခါမှမတုံ့ခဲ့ဘူးတဲ့သူ့ဖွဲ့စည်းပုံဥပဒေတဲ့ကအချက်တရက်ကိုထုတ်သုံးရတယ်ဆိုတဲ့ကိစ္စပါ။ကျွန်တော်တို့ဟာ ILO လုံထုံးလုံနေဥပဒေပုံမှ33ကိုသုံးရပါတယ်။ အဲ့ဒါကတော့ ILO ကွန်ဗင်းရှင်းပါပြဋ္ဌာန်းချက်ကိုနိုင်ငံတကာနိုင်ငံအနေနဲ့လိုက်နာအောင်လုပ်ခိုင်းရတဲ့ကိစ္စပါမြန်မာနိုင်ငံမှာတော့အတင်းအဓမ္မအလုတ်ကျန်းစေခိုင်းမှုပါဒါမျိုး ILO တမိုင်းမှာတစ်ခါမှမလုပ်ခဲ့ပါဘူးအခုမှမြန်မာနိုင်ငံကိစ္စမှာအရင်ဆုံးသုံးရတာပ
ါတကယ်လို့မြန်မာအစိုးရကမလိုက်နာဘူးဆိုရင် ILO ကဘာဆက်လုပ်မလဲလဲခင်ဗျာအဲ့ဒီပုံမှန်အရဆိုရင်ပေါ့
Well there is Article 33 basically says that if eventually a government refuses to take the action that the ILO's Commission of Inquiry
ပုံမှန်33မှာအဓိကပြောထားတာက ILO စုံစမ်းရေးကော်မရှင်ကထောက်ခံတင်ပြထားတဲ့ကိစ္စတရက်ကိုမလုပ်ဘူးဆိုပြီးနိုင်ငံတကာနိုင်ငံကနောက်ဆုံးညှင်းဆန်လာရင်အဲ့ဒီအစိုးရရဲ့တာဝန်သာဖြစ်တယ်လို့အဖွဲ့ဝင်နိုင်ငံတွေကိုပြောရမယ်ထိုက်တင့်တဲ့အရေးယူမှုတွေလုပ်ကြဖို့ကြံနိုင်ငံတွေကိုပြောရမယ်လို့ဆိုပါတယ်ဒါကိုကျွန်တော်တို့အခုလှုပ်ထားပါတယ်ဘလို့အရေးယူသင့်တယ်ဆိုတာအဖွဲ့ဝင်နိုင်ငံတွေအပေါ်မူတည်ပါတယ်